ဒီနေ့ပရိသသမုပ္ပါဒ်ရဲ့တိမတ်ဖွယ်များဆိုတဲ့အပိုင်းကိုရောက်သွားပြီနော်ပရိသသမုပ္ပါဒ်နဲ့သမုပ္ပါဒ်နဲ့ပတ်သက်လို့အနုလောမတစ်ခုလုံးကတော့တင်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီအနုလောမဆက်ကိုဘယ်လိုသွားထားသလဲဆိုတာတို့ဒီကိုတစ်ခေါက်လောက်ပြန်ပြီးတော့နှွေးကြည့်မယ်နော
်အစားအသုံးမှာအဝိဇ္ဇာအဝိဇ္ဇာကိုစပြီးတော့မှဖောက်ပြထားတယ်နော်ခက်ခက်တာလေးကိုမှတ်ထားမယ်ဆိုတော့အဝိဇ္ဇာသစ္စာသင်္ခါရမတိမှုဆိုတဲ့မတိတွေ့ဝေမှုဆိုတဲ့အဲ့ဒီမောဟမောဟတရားဟာမောဟတရားဖုံးလွှမ်းထားတဲ့အတွက်ဒီကုသိုလ်တွေအကုသိုလ်တွေလောက်ကြတယ်เนาะကုသိုလ်တွေအကုသိုလ်တွေလောက်ကြတယ်သင်္ခါရသင်္ခါရအရာဆိုလို့ချင်းလောကီကုသိုလ်အကုသိုလ်20နဲ့မှ9ပါ။ဩအဲ့ဒီလိုသင်္ခါရတွေလောက်တော့ကုသိုလ်အကုသိုလ်တွေလောက်တဲ့အခါကျတော့သူတို့ရဲ့အကျိုးပေးဝိညာဏလောကီဝိပတ်ပရိတန်ဒီဝိပတ်ပဝတိဝိပတ်ဘဝတွေကိုရတယ်ဝိညာဏတွေရှိထားတဲ့အတွက်နာမရူပံနံယုတ်တွေဖြစ်တယ်ဒါပဲတူတူလိုလိုချင်းချင်းကဒါပဲเนาะနံယုတ်တွေဖြစ်တယ်နံယုတ်တွေဖြစ်ထားတဲ့နံယုတ်ရှိထားပြီဆိုလို့ရှင်ကျမင်းညပြောသလိုပဲတစ်တွန်းကြီးတစ်ခုလိုပြီးသွားတာမျိုးမဟုတ်ဘူးအာယရဏတရားတွေဆိုတာရှိတယ်မျက်စိနာနှာခေါင်းကြာကိုယ်စိတ်အာယရဏ၆ပါးအတွင်းအာယရဏ၆ပါးဆိုတာဖြစ်လာရှိနေတယ်အဲ့ဒီအာယနာတွေရှိနေတဲ့အတွက်အာယုံနဲ့ဒွါရနဲ့တိုက်မယ်ဆိုလို့ရှင်ဖတ္တစေတသိက်ကလေးဖြစ်တယ်နော်ဖတ္တအာယုံနဲ့တွေ့ထိချင်းကြောင့်ဖတ္တဖြစ်တယ်ဖတ္တဖြစ်ရင်ဝေဒနာဖြစ်တယ်ဝေဒနာဖြစ်ရင်တဏ္ဍာကအာကြည့်သွားရင်ဥပါဒံအဲ့ဒီဥပါဒံဖြစ်သွားပြီဆိုလို့ရှင်ဥပါဒနာပစ္စယဘဝဆိုပြီးတော့မှဆွဲလန်းကြည့်ရင်ကြီးသလိုကမ္မဘဝတွေကုသိုလ်အကုသိုလ်တွေလုပ်တယ်အဲ့ဒီကမ္မဘဝတွေလောက်တဲ့အတွက်နောင်ဘဝတွေမှာလည်းနောက်ထပ်ပရိသန်နေတွေတွားပြီးတော့မှရတယ်ဥပပတ္တိဘဝအဲ့ဒီမှာဘဝဆိုတဲ့နေရာမှာတတိထားခဲ့ဘဝကမ္မဘဝဥပပတ္တိဘဝဘဝပစ္စယအဲ့ဒီမှာဘဝပစ္စယဇာတိဆိုလို့ရှိရင်တော့ဘဝကိုကမ္မဘဝကိုပဲကောက်ရမယ်ဥပပတ္တိဘဝကိုပြန်ကောက်လို့မရဥပပတ္တိဘဝကိုယ်တိုင်ကဇာတိသဘောဆောင်နေတာ ਈ နော်ဒါကြောင့်ကမ္မဘဝပစ္စယဒီနေရာမှာနော်ဘဝပစ္စယမှာကမ္မဘဝပစ္စယဘာကြောင့်လဲဘဝကိုအရာကောက်နှစ်မျိုးကောက်ထားတယ်ကမ္မဘဝရဲ့ဥပပတိဘဝရဲ့အကျိုးတုံးကတော့ကမ္မဘဝဥပပတိဘဝနှစ်ခုယူတယ်သူတို့ကိုယ်တိုင်ကအကြောင်းပြန်ဖြစ်တဲ့အခါမှာဥပပတိဘဝဟာအကြောင်းဖြစ်လို့မရတော့သူကိုယ်တိုင်ကဇာတိဖြစ်နေတာကိုဒါကြောင့်သူကကမ္မဘဝဆိုရင်လောကီကုသိုလ်အကုသိုလ်29ကသာအကြောင်းအနေနဲ့ဖြစ်တယ်ကမ္မဘဝဖြစ်စရာဇာတိရောလောကီဝိပတ်တွေကမ္မစာယုတ်တွေပြန်ပြီးတော့မှရတယ်ဇာတိရပြီဆိုမှတော့စရာမရဏတောကဒုက္ခအပရိဒိဝါကြံခဲ့နော်ပရိဒိဝါဒုက္ခဒေါမနတဥပါယတာဖြစ်လိမ့်မယ်ဒါမျိုးဆိုဖျားစီမှာပရိသတ်သမုပ္ပါဒ်ရဲ့အနုလောမအစုံတရားကိုတစ်ခါတည်းပြလိုက်တာအဲ့ဒါကိုကာလနဲ့ခွဲမယ်ဆိုလို့ချင်းအဝိဇ္ဇာပစ္စယသင်္ခါရဒါတို့အတိတ်တုန်းကလုပ်ခဲ့တာအဝိဇ္ဇာရဲ့သင်္ခါရရဲ့နော်အဝိဇ္ဇာမသိတော့ကဟိုအရင်ဘဝပေါ့အတိတ်ဆိုအဝိဇ္ဇာမတွေ့တော့နဲ့ပြီးခဲ့တဲ့အရင်ဘဝအရင်ဘဝမှာမသိမှုမောဟတွေဖုံးလွှမ်းပြီးတော့မှကုသိုလ်တွေလုပ်တယ်အကုသိုလ်တွေလုပ်တယ်တို့ကကုသိုလ်ရဲ့အကျိုးတွေရတယ်အကုသိုလ်ရဲ့အကျိုးတွေအခုဘဝမှာရတယ်သင်္ခါရအရင်ဘဝကသင်္ခါရတွေလုပ်ထားတဲ့အတွက်အခုဘဝမှာဝိညာဉ်ဆိုတဲ့တိဝိညာဉ်စိတ်ကလေးအဲ့ဒီမှာပရိသန်တွေဝိညာဉ်လည်းရှိတယ်ပဝတိဝိညာဉ်လည်းရှိတယ်ပဝတိဝိညာဉ်ထဲမှာတို့ကပရိသန်တွေဝိညာဉ်အနေနဲ့မဟာဝိပတ်နဲ့ရလိုက်တယ်ဆိုတော့ပဝတိဝိညာဉ်ထဲမှာကျတော့အကုသလဝိပတ်လည်းရှိတယ်အာဟိကုသလဝိပတ်လည်းရှိနေတယ်ဟုတ်လားအကြောကောင်းတာလေးတွေမြင်တာတွေကြားတာတွေစားတာတွေအာဟိကုသလဝိပတ်ဖြစ်မယ်မကောင်းတာတွေခုမြင်နေတွေ့နေကြားနေရတာတွေကအကုသလဝိပတ်ဖြစ်မယ်ဒါအတိတ်တော့ကသင်္ခါရကပေးထားတဲ့အကျိုးတွေပဲတိတ်တော့ကိုလှုပ်ထားတဲ့အရာတွေကြည့်တယ်ဟောအဲ့ဒီအကျိုးတွေရှိတာဒီဝိညာဉ်တွေရှိထားတဲ့အတွက်နံယုတ်နံယုတ်မှာကျတော့အဲ့ဒီဝိညာဉ်နဲ့ပတ်သက်တဲ့အဲ့ဒီဝိညာဉ်မှာရှင်မဲ့စေတသိက်35ဒါတို့ဘောရနေတာ35ပါနံရှိတယ်ကမ္မဇယုတ်တွေရှိနေတယ်ကမ္မဇာယုတ်တွေဒါယုတ်ပိုင်းမှာရှိတယ်အဲ့ဒီကမ္မဇာယုတ်တွေရှိတဲ့အတွက်အခုတို့ကိုယ်တိုင်မှာမျက်စိရှိတယ်နားနှာခေါင်းကြာကိုယ်စိတ်အဲ့ဒါတွေရှိနေတယ်အဲ့ဒီအရာတွေရှိနေတော့အာယုံ6ပါးဒွါရ6ပါးအခုဆရာပြောနေတဲ့အတန်ကိုပဲဒါအာယုံ2ပါးကိုယ့်ရဲ့နားနဲ့တိုက်နေတယ်ဆိုတော့ဖတ်တာတို့မှာဖတ်တာတွေဖြစ်နေတယ်ဝေဒနာဖတ်တာဖြစ်စရာဝေဒနာဟောအဲ့ဒီဝေဒနာဖြစ်လာလို့ရှိရင်ဒီတဏ္ဍာကိုမကူးရင်လည်းရတယ်မကူးအောင်တတိထားလို့ရတယ်အတော့ကူးသွားမယ်လို့ဆိုလိုတာမဟုတ်ဘူးဒီနေရာလေးမှာထိမ့်သိမ့်လို့ရတယ်နော်ဝေဒနာနေရာလေးမှာထိမ့်သိမ့်လိုက်မယ်မထိမ့်သိမ့်နိုင်ဘူးဆိုရင်တဏှာဖြစ်သွားမယ်တဏှာမှလည်းလိုချင်စိတ်အားနေသေးတယ်ထိမ့်သိမ့်မယ်တတိပဋ္ဌာန်ဆိုတာနေရာတိုင်းမှာကြိုက်တဲ့အကွက်မှာထိမ့်သိမ့်ထားလိုက်ဝိပတ်အကွက်မှာပဲထိမ့်လို့မရတာ ဝိဘက်ကလွန်လာပြီဆိုတာနဲ့ပဲဥပမာဒီဖတ်တာတော့တို့ထိန်လို့အဆင်မပြေသေးဘူးဒီဝေဒနာဟောဒီဝေဒနာမှလည်းဝေဒနာမဖြစ်အောင်တော့လုပ်လို့မရဘူးလေဝေဒနာနဲ့ဖတ်တာအတူတူတပ္ပစိတ်တာတာနာစိတ်တိတ်ဆိုအတူတူဖြစ်တာ哦အဲ့တော့ဖတ်တာမဖြစ်အောင်တို့ထိန်လို့မရဘူးဝေဒနာမဖြစ်အောင်ထိန်လို့မရဘူးတဏ္ဏမဖြစ်အောင်တို့ထိန်လို့ရတယ်နော်ခံစားချက်ပေါ်မှာတဏ္ဏမဖြစ်အောင်ထိန်လို့ရတယ်တဏ္ဏအားကြီးသောဒိဋ္ဌုပါဒံတွေမဖြစ်အောင်ကာမုပါဒံတွေမဖြစ်အောင်လောဘနဲ့ဒိဋ္ဌိမဖြစ်အောင်ထိန်လို့ရတယ်လောဘနဲ့ဒိဋ္ဌိမဖြစ်အောင်ထိန်ထားနိုင်လို့ချင်းဟောဒီအာကုလောကီကုသိုလ်အာကုသိုလ်တွေကိုလွန်လွန်ကျွကျွကြီးမပြုတ်မီတော့ပြုတ်ရင်တော့မှပဲညံ့ချင်တယ်တဏ္ဏအရင်ကြီးနဲ့အရင်မခံနိုင်ဘူးပေါ့အရင်ခံသေးလို့လေကုသိုလ်ကလည်းပြုတ်နေတာပါထားပါတော့ကဲအဲ့ဒီဘဝလောကီကုသိုလ်အကုသိုလ်တွေလုတ်တယ်ဆိုလို့ရှိရင်အဲ့ဒီလောကီကုသိုလ်အကုသိုလ်ကြောင့်ဇာတိဆိုတဲ့တို့ကနောက်ဘဝနောက်ဘဝမှာပဲကိုလုတ်ထားခဲ့တဲ့လောကီကုသိုလ်အကုသိုလ်ဟောဒီကံမဘဝတို့အကုသိုလ်တွေလုတ်ထားရင်ဒီဇာတိဟာအပေဇာတိလည်းဖြစ်သွားနိုင်တယ်ကုသိုလ်တွေလုတ်မယ်ဆိုလို့ရှိရင်သူဂတိဇာတိကိုလည်းဖြစ်သွားနိုင်တယ်ဘယ်ဇာတိကိုတော့မဆိုလို့ဇာတိဆိုတာဖြစ်တယ်ဇာတိဖြစ်ရင်သရမရဏဒုက္ခပရိနိဗ္ဗာန်သရမရဏဒုက္ခပရိနိဗ္ဗာန်တွေကြောင့်အာတဝရီကပြန်ဖုံးလွှဲဟုတ်လားအာတဝရဲမှာအဝိဇ္ဇာတဝဆိုရင်အဝိဇ္ဇာကြီးကပြန်ဖုံးလွှဲပြန်ဖုံးလွှဲတဲ့အခါကျတော့ကိုယ့်ရဲ့လောကရံနေကြောင့်အဝိဇ္ဇာဖုံးလွှဲဟောအဝိဇ္ဇာဖုံးလွှဲတဲ့အခါသင်္ခါရတွေလုံးသင်္ခါရတွေလုံးတဲ့အခါဟောဝိညာဏညုတ်တလာရတဲ့ဖတ်တဝေဒနာတဏှာဥပါဒံပြန်သွားအဲ့ဒီလိုအပိုင်းပြေးပြေးတယ်လို့အဲ့လိုဆိုလိုတာနားလည်လားခွေးရတော့သူအတိတ်ဒီမှာတော့ကာလကိုသုံးချပဲပြတယ်အတိတ်ပစ္စုပန်အနာဂတ်တို့တော့အဲ့အနာဂတ်ရဲ့နောက်မှာနောက်တဲ့အနာဂတ်အနာဂတ်တွေဒီပုံစံပဲသွားနေလိမ့်မယ်အဲ့ဒီဆရာတော်ကြီးပြထားတယ်အဲ့ဒီပုံစံအဝိုင်းပြင်းနေပဲအဲ့ဒီလိုသွားနေလိမ့်မယ်လို့ဆိုလိုတယ်ဒါပရိသတ်သမုပ္ပတ်အနုလုံးမဆက်ရဲ့လိုရင်းပဲနော်လိုရင်းပဲဆိုလို့ရှိရင်ဒီနေ့ဆရာတို့လုပ်ထားတဲ့တိမတ်ဖွယ်များဆိုတာလေးတစ်ချက်ကြည့်အောင်တိမတ်ဖွယ်များရဲ့နောက်မှာဆရာတော်ပြကြီးရဲ့ဇရာပါမယ်။နောက်ကျော်။နောက်ကျော်မှာဇရာပါမယ်နော်။ဒီဇရာကြီးပါမယ်။ဒီဇရာကြီးရဲ့အောက်မှာမူလနှစ်ဖြာဆိုတာလေး။လွတ်ကြောင်းဒီအထိပေါ့နော်။အောက်ကဟာမဆိုသေးဘူး။လွတ်ကြောင်းဒီအထိတူတူဆိုကြံ
။
မူလနှစ်ဖြာသစ္စာနှစ်ခု လေးခုအလွာအင်္ဂါဆနပါတရားကိုများနေသုံးပါအစနေရမူလကုတ္တဝါနိ
ကာလသုံးဖြာ
ခြင်းယာနစေဣရှိတေကိုအလွေချက်မတိစေအပ်တိတန်တရာမလူချောင်းတိ
ဟုတ်ပြီဒီတိမတ်စရာရှစ်ခုပေါ့ဣရှိတေကိုအလွေချက်မတိစေအပ်တိတန်တရာမလူချောင်းတိဆိုတော့အိုးရင်တော့ကလူတွေကဘလို့လဲဆိုတော့ဒါလေးရရင်တန်တရာကလွတ်ပြီလို့ထင်တာနော်အလွယ်လေးပါဒါလေးကြက်မှတ်ပြီးသိရင်လွတ်ချောင်းဖြစ်သွားပါပြီဆိုအဲ့လေးဖတ်ပြီးတော့ဒါလေးတော့ရသွားတော့အလွတ်ဆိုကြည့်လိုက်တယ်ပြန်ကြက်လိုက်တယ်ရသွားပြီဆိုတော့ဩတန်တရားကတွတ်ပါပြီအလေးလိုပြောရတယ်ကြည့်ဟုတ်ပြီအဲ့ဒီမှာမူလနှစ်ဖြာသစ္စာနှစ်ခုအဲ့ဒီမှာအဓိက main point ကဘာလဲဆိုတော့အင်္ဂါ12ပါး12ပါးနော်အင်္ဂါ12ပါးဟာဒီပရိစ္ဆသမုပ္ပါဒ်ရဲ့ main point ပဲသူကနေပြန်ဖြာပြလိုက်တာအခုကြီးတဲ့ဟာတွေအကုန်လုံးကိုသူကဖြာထားတာအဲ့အင်္ဂါ12ပါးတဲ့အဲ့ဒီအင်္ဂါ12ပါးကိုစလေ့လာမယ်နော်ပရိသတ်သမုပ္ပါဒ်မှာအင်္ဂါ12ပါးဆိုတာသိရမယ်မူလနှစ်ဖြာဆိုတာဒီသူကဘယ်လိုလဲဆိုတော့မူလကလို့ခေါ်တာပေါ့နော်သင်တဲ့အခါမှာတော့မူလလို့ပဲသုံးတယ်ဝိဇ္ဇာမူလကတဏ္ဍာမူလကအဲ့ဟိုမူလနှစ်ဖြာဆိုတာမှာကိုပြောပြမယ်ဒီလိုမျိုးအဝိဇ္ဇာနဲ့တဏ္ဍာဟာဟာဒီလိုအဝိဇ္ဇာနဲ့တဏ္ဍာဟာလုံးဝမူလပဲလို့အဓိကဒီလိုဆိုလို့ကျင်တာမဟုတ်ဘူးဒါအတိမားနေကြတာကိုပြောတာဒီလိုဆိုလို့ကျင်တာမဟုတ်ဘူးအဝိဇ္ဇာမူလကအဝိဇ္ဇာအဓိကဥဆောင်တဲ့ဆက်ဟောဒီမှာအားပြောတော့တိတ်တိတ်ကြောဒီမှာเนาะအတိတ်တောင်းချင်းရဒါအဝိဇ္ဇာဥဆောင်ထားတဲ့အကွက်ကိုပြောတာပုပ္ပန္တဆက်လို့ခေါ်တယ်ဒီပရိစ္ဆသမုပ္ပါဒ်ရဲ့ရှေ့ချမ်းတစ်ခုလုံးကိုအဝိဇ္ဇာဥဆောင်တယ်ဒီအထိဒီအထိဒီကနေပြောမှာဒီအထိခရကမူလအဝိဇ္ဇာမူလကလို့ခေါ်တယ်ဝိဇ္ဇာဥဆောင်ထားတာဟုတ်ပြီတဏ္ဍာကနေပြောမှဒီမရဏတိဆိုတော့တဏ္ဍာကဥဆောင်သွားတဲ့ဆက်ဝိဇ္ဇာကဒီပရိသတ်တို့ကမျက်ရှမ်းခွဲလိုက်လို့ဆိုရင်ဒီကောင်ကပုပ္ပန္တဆက်ဒီကောင်ကပရန္တဆက်ဝိဇ္ဇာပရိသတ်တို့ဘက်ရဲ့ရှင်းရှမ်းကိုအဝိဇ္ဇာဥဆောင်တယ်ပရိသတ်တို့ဘက်ရဲ့နောက်အရှမ်းကိုတဏ္ဍာဥဆောင်တယ်အဲ့လိုဆိုလိုခြင်းတဲ့တဲ့မူလနှစ်ဖြာမှာအဝိဇ္ဇာနဲ့တဏ္ဍာလို့ဒီလိုဆိုလိုတာအဲ့ဒါသူတို့နှစ်ခုဟာဒီမှာအရင်ခံထားပြီးတော့မှဖြာထွက်သွားတယ်ဒီလိုဆိုလိုတာမဟုတ်ဟုတ်ပြီနော်သူကမူလနှစ်ဖြာ
အဝိဇ္ဇာမူလကဒီပတ္ထံဒီပတ္ထံတဏှာဆိုလည်းတဏှာမူလက
ဝိဇ္ဇာသာအကြောင်းရင်းရှိတယ်တဏှာသာအကြောင်းရင်းရှိတယ်အဲ့ဒါကိုဆိုလို့ခြင်းတယ်တရားစကန်းဝင်ထားတဲ့လူတွေတော်တော်များများအဲ့ဒီအတိုင်းမသိတလွဲသိထားလိုက်တာဆိုတော့မမှန်နေဘူးလားဆိုမှန်ပါတယ်မပြည့်စုံတာပေါ့အဲ့အင်္ဂါ32ပါအင်္ဂါ32ပါမောတယ်ဟုတ်တယ်နည်းမောတယ်အင်္ဂါ32ပါကိုဒီဘက်ကဆရာလို့တဲ့ဇာတ်လေးမှာကြည့်အောင်ဇာတ်လေးမှာအင်္ဂါ32ပါအဲ့မှာစာတွေကဟိုအကွက်ကျင်းလို့လားမသိဘူးအောက်ဖတ်တာဆိုဖတ်နဲ့တနဲ့ကတခြားစီဖြစ်သွားရေးတော့ကတော့အတန်းပဲပရင်တာထုတ်လိုက်တော့အဲ့လိုဖြစ်သွားအဲ့ဒီအပေါ်ဆုံးတစ်ခွက်မှာအင်္ဂါ12ပါးရယ်အဆက်3ပါးရယ်နော်ဆရာတော်ကြီက3ပါးအဆက်လို့ပြောတာအဲ့ဒီဟာလေးကိုရေးထားတယ်အဲ့မှာအင်္ဂါ12ပါးကိုဆိုကြည့်မယ်နော်အဝိဇ္ဇာအဝိဇ္ဇာသင်္ခါရဝိညာဉ်နာမ်ယုတ်တလာယရဏဖတ်တာဝေဒနာတဏ္ဏဥပါဒံကမ္မဘဝစာတိစရာမရဏဟုတ်ပြီလားစာရအထောက်အပြေးပုံလိုက်တယ်ကမ္မဘဝတွေ့ရနော်ဟုတ်ပြီအဲ့မှာအကွက်ရေကြီးလိုက်ရင်12ကွက်ရှိတယ်12ကွက်ရှိတယ်နော်အဲ့ဒါအင်္ဂါ12ပါးပဲဒါအဓိကအင်္ဂါ12ပါးပဲနော်ဒီအင်္ဂါ12ပါးဟာသူ့ကိုနံပါတ်1တိမှကျန်တဲ့ဟာကိုနားလဲတယ်ပြန်ဆိုကြည့်ပါဦးအင်္ဂါ12ပါးကိုပူဆိုကြည့်ပါဦး
အဝိဇ္ဇာသင်္ခါရဝိညာဉ်ငံယုတ်တလာယရဏဖတ်တဝေဒနာတဏ္ဏဥပါဒံကမ္မဘဝစာတိစရာမရဏ
ဟုတ်ပြီစရာတစ်ခုမရဏတစ်ခုအဲ့လိုမဟုတ်ဘူးနော်သူ့ရဲ့အကျိုးရင်းအရာတစ်ခါတည်းသွားလိုက်တာစရာမရဏကိုတစ်ခုတည်းပဲကောက်တယ်ဟုတ်ပြီနော်တစ်ခုတည်းပဲကောက်တယ်စရာတစ်ခုမရဏတစ်ခုဆိုရင်73ဖြစ်သွားလိမ့်မယ်စရာမရဏသူ့တကွက်ထဲထားပါနော
်
တစ်ဆက်ထဲပါမယ်စရာတက်ကလေးခံမရဏပြောသွားလိုက်စရာမရဏဟောဝိညာဉ်ဟိုဟိုဟိုကအသက်ကလေးအောက်ပြုတ်ကြတော့သူကဘာရှားလိုက်ပြီဆိုတာနဲ့အဲ့ဒီနေရာမှာအဲ့လို0လေးတစ်ခုကပါသွားတယ်0 theory လေတဘာရှားလိုက်တာနဲ့0နဲ့ရောပြီးမှအသက်ကသွားတာအသက်ကသူ့သူတက်တက်လေးမသွားအောင်ကြပြန်ဖက်ကြအောင်အင်္ဂါ12ပါးကိုပြောပါဦ
းအဝိဇ္ဇာသင်္ခါရဝိညာဉ်ငံယုတ်တလာယရဏဖတ်တဝေဒနာတဏ္ဏဥပါဒံကမ္မဘဝစာတိစရာမရဏ
ဒီအောင်ကြည့်အောင်ဒီကြည့်အောင်ဆိုကြည့်မယ်အဝိဇ္ဇာ
ဝိညာသင်္ခါရဝိညာဉ်ငံယုတ်
သူ main point အင်္ဂါ12ပါးကဲတစ်ခေါက်ပူဆုံးမယ်အင်္ဂါ12ပါးကို
ဝိသာသင်္ခါရဝိညာဉ်နဲ့ယုတ်တလာယတနာဖတ်တာဝေဒနာခြင်းနာဥပါဒံကမ္မဘဝစာတိစရာမရဏအ
ဲ့ဒီအင်္ဂါ12ပါးအဲ့ဒီအင်္ဂါ12ပါးမှာအင်္ဂါ12ပါးရဲ့အောက်ကပါရေးထားလဲအဆက်3ပါးနော်အဆက်3ပါးလင်္ကာထဲမှာ3ပါးအဆက်သင်္ခါရနဲ့ဝိညာဏနဲ့အဲ့မှာအဆက်ကလေးတွေ့လားနော်သင်္ခါရနဲ့ဝိညာဏနဲ့အဲ့ဒီမှာအဆက်ကလေးတစ်ဆက်ဘယ်တော့ကဆက်ခဲ့တာလဲအတိတ်တုန်းကသင်္ခါရတွေနဲ့ဒီဘဝရဲ့ပရိသတ်တွေဝိညာဉ်နဲ့ဟုတ်ပြီလားပဝတိဝိညာဉ်တွေနဲ့အတိတ်နဲ့အခုလက်ရှိပစ္စုပ္ပန်နဲ့သူရဲ့တဏှာဟာအဆက်နော်နောက်တစ်ခုဟိုးဘယ်မှာဝေဒနာနဲ့တဏှာဝေဒနာနဲ့တဏှာမှာတဆက်နော်ဝေဒနာနဲ့တဏှာကိုမကူးရင်လည်းရတယ်ကူးရင်လည်းရတယ်ကူးမယ်တူရတော့နော်ဝေဒနာနဲ့တဏှာမှာတဆက်ဟောတဏှာကိုကူးသွားပြီးဒီဥပါဒံဖြစ်သွားတယ်ကမ္မဘဝတွေလုံးမိပြီးပြီဆိုလို့ရှင်တော့ကမ္မဘဝနဲ့နောင်ခန္ဓာဇာတိနဲ့ဟာတဆက်ဟုတ်ပြီလားအဲ့ဒါအဆက်3ပါလို့ပြောတယ်ဒါတွေကတိတိကျကျသိမှဇာမွေးပွဲမှာဒါတွေကိုပဲမေးမှာပါဒီကဒါတွေကိုပဲဒီတိမက်ဖွဲ့ကိုပဲမေးမှာเนาะဒါတို့ချင်းဒီမှာအဆက်ကလေးတော့ဆရာတော်ကြီးဆက်ထားတာသိကြည့်လိုက်
သင်္ခါရနဲ့ဝိညာဉ
်
ကဆက်ပြရသင်္ခါရနဲ့ဝိညာဉ
်ကဆက
်ဝေဒနာနဲ့တဏှာ
ကဆက်
ဓမ္မဘဝနဲ့သာတိ
ကဆက
်အဆက်3ပါနော်3ပါအဆက်ဟုတ်ပြီအဲ့ဒီအဆက်3ပါပြီလို့ရှိရင်မူလနှစ်ခုအဲ့ဒီအကွက်ထဲမှာပဲရှာအဝိဇ္ဇာရဲ့အောက်မှာမူလတစ်ခုရှိတယ်တဏှာရဲ့အောက်မှာမူလတစ်ခုရှိဟုတ်ပြီနော်အဲ့ဒါကိုမူလနှစ်ဖြာလို့ဆိုလိုတာပါပဲအဝိဇ္ဇာနဲ့
တဏှာ
နဲ့အဲ့ဒီမှာအဲ့ဒီအဝိဇ္ဇာမူလနဲ့ဟိုဘက်ကိုသင်္ခါရဝိညာဉ်ဏ်ယုတ်တလာယရဏဖတ်တာဝေဒနာအထိအောင်ဒါအဝိဇ္ဇာဥဆောင်ထားတယ်လို့ဆိုလိုတာဝိဇ္ဇာဥဆောင်ထားတယ်ပုပ္ပန္တဆက်တဏှာမူလကစပြီးတော့တဏှာဥပါဒံကမ္မဘဝစာတိစရမရဏအထိအောင်ကျတော့တဏှာဥဆောင်ထားတယ်အပ္ပန္တဆက်ဟုတ်ပြီနော်နားလည်မလားနားလည်တယ်ဒါဆိုလို့ချင်းအဲ့ဒီအင်္ဂါ12ပါးကိုဆရာတို့က၄ခုနဲ့ပြန်လုတ်ကြည့်လိုက်မယ်12ပါးစလုံးမလုတ်တော့ဟုတ်ပြီနော်12ပါးစလုံးမလုတ်တော့မယ်၄ခုတည်းမဲ့လုတ်မယ်ဆိုလို့ရှိရင်အလွာ၄ပါးနော်အတိတ်အကြောင်းတလွာပေါ့တလွာနဲ့တွက်ကြည့်အတိတ်အကြောင်းတလွာပစ္စုပန်အကျိုးတလွာပစ္စုပန်အကြောင်းတလွာအနာဂတ်အကျိုးတလွာပေါင်းလိုက်ရင်အလွာ
၄ပါ
းအလွာအလွာ၄လွာအလွာ၄ပါးပေါ့နော်အတိတ်အကြောင်းတလွာထဲမှာဘာတွေပါသလဲဝိဇ္ဇာသင်္ခါရမတုပါနဲ့သူရှိတယ်နော်အတိတ်အကြောင်းတလွာထဲမှာဘာတွေပါလဲ
ဝိဇ္ဇာသင်္ခါရ
ဒါပဲဗောအတိတ်တုန်းကအဝိဇ္ဇာနဲ့သင်္ခါရတွေအကြောင်းအဲ့ဒီအဝိဇ္ဇာသင်္ခါရတို့အကြောင်းဝိညာဉ်စရပြီဆိုလိုက်တယ်ဝိညာဉ်ကဘယ်ကွက်ထဲမှာလဲ
ပစ္စုပန်အကျိုး
ဟုတ်ပြီလားခုပစ္စုပန်အကျိုးပစ္စုပန်မှာနှစ်ခုခွဲသွားမယ်နော်ပစ္စုပန်အကျိုးပစ္စုပန်အကျိုးတရားထဲမှာဘာတွေပါလဲ
ဝိညာဉ်ဏ်ယုတ်တလာယရနာဖတ်တာဝေဒနာ
အဲ့ဒါပစ္စုပန်အကျိုးရတယ်နော်ဒီချာကြည့်မယ်ရတယ်နော်ဟုတ်ပြီပစ္စုပန်အကျိုးပြီးရင်ပစ္စုပန်အကြောင်းကြဝေဒနာနဲ့တို့တဏှာကိုကူးပြီးပဲထားလိုက်တော့တဏှာဆိုတာသမုဒိယသစ္စာထိုက်တယ်လေလောဘအကြောင်းဖြစ်သွားပြီနော်တဏှာဥပါဒံတဏှာဖြစ်တယ်လိုချင်အကြီးသွားတယ်ဥပါဒံဆဆလန်းလန်းဖြစ်တယ်ကုသိုလ်အကုသိုလ်တွေဆက်လို့မယ်ဆိုလို့ချင်းသူဟာနောင်ဘဝမှာထက်ရမယ်ကံနေမဟုတ်ဘူးလားအဲ့ဒါကြောင့်သူဟာအကြောင်းတော့မှဂုပစ္စုပန်မှာတို့လုံးမဲ့အကြောင်းတို့လုံးနေတဲ့အကြောင်းနေအဲ့ကြောင့်သူဟာပစ္စုပန်အကြောင်းလွာလို့အဲ့လိုခေါ်တယ်ကြည့်ကြပါဦးပစ္စုပန်အကြောင်းလွာထဲမှာပါပါမလဲ
တ
ဏှာဥပါဒံကမ္မဘဝ
ပစ္စုပန်အကြောင်းလွာနော်အဲ့လိုကမ္မဘဝတွေပါလုတ်ပြီးပြီဆိုတော့နောင်ခန္ဓာရမှာကအနာဂတ်အကျိုးအနာဂတ်ရဲ့အကျိုးနောင်ခန္ဓာရလာတော့ပါလေ
သာတိစရမရဏ
ဟုတ်ပြီလားအကြောင်းပစ္အတိတ်အကြောင်းပစ္စုပန်အကျိုးပစ္စုပန်အကြောင်းအနာဂတ်အကျိုးဒါဆိုလို့ရှိရင်အတိတ်မှာပါရှိလေအကြောင်းပဲရှိတော့တယ်အနာဂတ်မှာပါရှိလေအကျိုးပဲရှိတော့တယ်ဒီပစ္စုပန်မှာအကြောင်းအကျိုးနှစ်ခုစလုံးမရနိုင်ဘူးလ
ားမရနိုင်ရှင
်ဟုတ်တယ်နော်ပစ္စုပန်မှာအကြောင်းအကျိုးနှစ်ခုစလုံးမရဒါဆိုအတိတ်မှာအကြောင်းပြောကြည့်အတိတ်မှာ
အကြောင်း
အနာဂတ်မှာ
အကျိုး
ပစ္စုပန်မှာ
အကြောင်း
အကျိုးဟုတ်ပြီအတိတ်မှာ
အကြောင
်းအနာဂတ်မှာ
အကျိုး
ပစ္စုပန်မှာ
အကြောင်းအကျိုး
โอเคဆရာတော်ကြီးပူတော်ထားတယ်ဆရာတော်ကြီးဆွဲထားတဲ့ဟာကြည့်အောင်မယ်ပင်တော့ကြည့်အောင်ပါလို့ဒီမှာအတိတ်အကြောင်းအရှင်းရာဟာအရှင်းရာအနေနဲ့ပြောတာအရှင်းရာကိုမပြောသေးဘူးเนาะမပြောသေးဘူးဆိုရင်ဒီမှာအဝိဇ္ဇာရဲ့သင်္ခါရရဲ့ဒါအတိတ်အကြောင်းဟုတ်လား
အဝိညာဉ်ဏယုတ်တလာရနာပတ္တဝေဒနာ
ပစ္စုပ္ပန
်အကျိုးအထဲမှာ
ပစ္စုပ္ပန်အကျိုးနော
်အလဲမှာအထဲမှ
ာဟုတ်ပြီဟုတ်ပြီပစ္စုပ္ပန်အကျိုးဒီမှာအတိတ်အကြောင်းပစ္စုပ္ပန်
အကျိုး
နောက်တစ်ခုဒီမှာပစ္စုပ္ပန
်အကြောင်းက
ာနာဥပါဒံ
ကာမဘဝ
ပစ္စုပ္ပန်အကြောင်းအနာဂတ်အကျိုးဆိုတော့တော့
သာတိသရမဏေနာ
ရတယ်နော်တတော်သဘောပေါက်ပါတယ်ကဲနောက်တစ်ခု၄ခုအနေနဲ့မဝေဖန်ခြင်းတော့ဘူးတော့ဟုတ်ပြီလားအလွာ၄ခုအင်္ဂါ12ပါးကို၄ခုနဲ့ဝေဖန်တဲ့အခါမှာအလွာ၄ခုဆိုပြီးထွက်လာတယ်နော်၄ခုအလွာထွက်လာတယ်၄ခုနဲ့မဝေဖန်ဘူး၃ခုနဲ့ပဲဝေဖန်မယ်ဒါဆရာဘာသာကျမ်းပါမီစင်ထားတဲ့ဟာလွယ်အောင်လို့၃ခုနဲ့ပဲဝေဖန်မယ်ဆိုလို့ချင်ရင်အတိတ
်ပစ္စုပန
်အနာဂတ်အတိတ်ထဲမှာဘာတွေပါလဲ
အဝိဇ္ဇာ
သင်္ခါရပစ္စုပန်
ဝိညာဏံယုတ်တလာယရနာဖတ်တာဝေဒနာတဏှာဥပါဒံကမ္မဘဝ
ဒီမှာကြည့်ကြည့်လိုက်အဝိဇ္ဇာ
အဝိဇ္ဇာသင်္ခါရအတ
ိတ်ဟုတ်လားဒါအတိတ်ဒီမှာလွန်လေပြီးတော့
အတိတ်ကာလ
နော်လွန်လေပြီးတော့အတိတ်ကာလတာဝန်ယူရမယ်
အဝိဇ္ဇာသင်္ခါရ
ဒီမှာ ပစ္စုပန်အကျိုးတလွာဒါဒီမှာကျတော့အကျိုးနဲ့အကြောင်းနဲ့ဖြစ်သွားတာ။ဟောဒီမှာဒီမှာပစ္စုပန်ကာလယခုဖြစ်စေနဲ့တွဲလိုက်ယခုဖြစ်စေလဲပစ္စုပန်ဟုတ်လား
။
ယခုဖြစ်စေ
ပစ္စုပန်ကာလ
နော်။အဲ့နောက်ကသလုံးကိုယူလိုက်မယ်။ဝိညာဉ
်လာယောတာယေနာဟာတာဝိရနာတဏာဥပါဒံကမ္မဘဝ။
ဒီမှာယခုဖြစ်စေပစ္စုပန်ကာလဆိုအကြောင်းကျိုးခွဲပြတာမဟုတ်ကာလကိုလည်းခွဲမှာနော်။ဒီမှာလွန်လေပြီးတော့အတိတ်ကာလယခုပြသူအဝိုင်းတဝိုင်းနေပါပဲဗျာဒီကောင်တွေကိုတေချာမဟိုတင်ထားတာကောတေချာမရှိလို့ကိုပြီးမှနင်းနေပဲတင်ထားတာပါလို့သူတဝိုင်းနေပဲဒီမှာလွန်လေပြီးတော့တိတ်ကာလဒီမှာယခုဖြစ်စေပစ္စုပန်ကာလဟောဒီမှာနောင်ဖြစ်လက်ကအနာဂတ်ကာလသာဒီသာဘာရဏ
ကာကဲ၍အင်္ဂါ12ပါးကို၄ခုနဲ့ဝေဖန်မယ်ဆိုရင်၄ခုအလွှာအလွှာ၄ခုတခုချော့မယ်၃ခုနဲ့ပဲဝေဖန်မယ်ဆိုလို့ရှိရင
်
ကာလ၃ပါးเนาะကာလ၃ဖြာအတိတ်ကာလပစ္စုပန်ကာလနာဂတ်ကာလဇီစာရွက်ထဲမှာကြည်ပါအတိတ်မှာဘာတွေရှိလဲ
ဝိစာတိခာလ
ပစ္စုပန်မှာရော
ဝိညာဏံယုံတလာယရဏခတ္တာဝေဒနာတဏ္ဏဥပါဒံကမ္မဘဝ
အနာဂတ်မှာ
သာတိသရမရဏ။
ဟောကဲ၃မျိုးနဲ့မဟုတ်ဘူး၄မျိုးနဲ့ပဲဝေဒံဝေဘာတော့မယ်။ပရိစ္ဆသမုပ္ပါဒ်ကြီးတစ်ခုလုံး၄မျိုးနဲ့ပဲဝေဘာတော့မယ်။အဝိဇ္ဇာမူလကတဏ္ဏမူလကဟုတ်ပြီ။အဝိဇ္ဇာမူလကဘာတွေလဲ
။အဝိဇ္ဇာသင်္ခါရဝိညာဏဉာဏ်ယုတ်တလာယရဏဖတ်တာဝေဒနာ
။အဲ့ဒါအဝိဇ္ဇာမူလကဟုတ်ပြီနော်ကဲတဏ္ဏမူလကတဏ္ဏသူကစဥ်ဆောင်လိုက်မယ်လေဟုတ်လ
ားတဏ္ဏဥပါဒံကမ္မဘဝသာတိသရမရဏအ
ဲ့ဒါ12ပါးလို့ခေါ်တာပေါ့12ပါး12ပါးမဟုတ်နော်ဆက်အစလုံးကတ္တဆက်ဆက်အဝိဇ္ဇာဆက်တဏ္ဏဆက်သို့မဟုတ်ရင
်
ပုပ္ပန္ဒဆက်အပ္ပရန္ဒဆက်ပုပ္ပန္ဒဆက်အပ္ပရန္ဒဆက်ဆိုတော့ပရန္ဒလို့ပဲရိုးရိုးခေါ်တာလည်းရှိတယ်နော်အမထဲတော့ပုပ္ပန္ဒပရန္ဒရှေ့ချမ်းနောက်ချမ်းတန်တရာရဲ့ရှေ့ချမ်းကိုဘသူဥဆောင်လဲ
ဝိ
ဇ္ဇာဝိဇ္ဇာပရိသတ်သမုပ္ပါဒ်လုံးမပြောတော့ဘူးနော်တန်တရာရဲ့ရှေ့ချမ်းကိုဘသူဥဆောင်လဲ
ဝိဇ္ဇာ
တန်တရာရဲ့နောက်ချမ်းကိုဘသူဥဆောင်လဲ
တဏ္ဏ
အဲ့ဒါကိုမူလနှစ်ဖြာလို့ဆိုလိုပါတယ်နော်ဝိဇ္ဇာမူလကတဏ္ဏမူလကတကယ်အဲ့ဒီထဲမှာဘာကြံသေးလဲမကြံတော့ဘူးနော်အဓိကဆရာပြောချင်တာကိုယ့်အကိုဉာဏ်ရှိသေးရဆိုရင်ကိုယ့်အကိုလေးထွင်ကြည့်လိုက်အစာလဲရသွားကိုယ့်အကိုလေးထွင်ကြည့်လိုက်အင်္ဂါ12ပါးကိုအရင်ဆုံးမူတည်လိုက်အင်္ဂါ12ပါးကိုအရင်ဆုံးမူတည်ပြီးတော့မှကိုယ့်အကိုကြံတဲ့ဟာလေးတွေကိုစိတ်ဖြာကြည့်လိုက်ဒီအင်္ဂါ12ပါးကိုထွက်လာတဲ့ဒါဆရာကြည့်လို့ထားလဲဟိုအွန်လိုင်းပေါ်မှာတင်ထားတာဒီပုံစံမဟုတ်ဘူးဘယ်ပုံစံလုပ်ပေးခဲ့မှလဲမမှတ်မိဘူးဒါနဲ့အဲ့ဒီပုံတွေပြန်ချာရအောင်လဲအင်တာနက်ကမရတဲ့အခါကျတော့ပြန်ချာလို့ကမရဘူးအွန်လိုင်းမှာတင်ထားတာကတော့သိကြတယ်ဆရာဒီပုံစံနဲ့တင်တာမဟုတ်ဘူးဝိုင်းမယ်ဆက်ဝိုင်းမယ်ဆွဲတာအမနည်းရလေအင်တာနက်ကမရဒီမနေ့ရမယ်ထင်လို့လေမရတဲ့အခါကျတော့ဟိုနောက်တနည်းလွယ်အောင်ပြန်တယ်တမဒါပို့ပြမလွယ်သွားပါတယ်12ပါးကိုမူတည်လိုက်မယ်4ပါး4မျိုးနဲ့ဝေဖန်မယ်3မျိုးနဲ့ဝေဖန်မယ်2မျိုးနဲ့ဝေဖန်ဟုတ်ပြီနော်အဆက်3ဆက်ကတော့တိတာလွယ်တယ်ဒါဆိုလို့ချင်းရင်တို့ဒီထဲမှာတိမှတ်ဖွယ်ဘလောက်ပြီးသွားပြီလဲအင်္ဂါ12ပါးပြီးသွားပြီအဆက်3ပါးပြီးသွားပြီမူလနှစ်ဖြာကိုသိကျင်သိရင်လေဒီထဲမှာပဲမူလအဝိဇ္ဇာမူလတဏ္ဏမူလနှစ်ပါးလည်းပဲကောက်မယ်သူမူလကတွေမကောက်ရှင်ဘူးဆိုလို့ချင်းပုပ္ပန္ဒဆက်နဲ့ပရန္ဒဆက်ကြီးမကောက်ရှင်ဘူးဆိုလို့ချင်းလေအဝိဇ္ဇာမူလတဏ္ဏမူလဒီတစ်ခွက်ထဲမှာပဲပါရယ်နော်နောက်ကွက်ထဲမှာ၄ခုအလွာနောက်တစ်ခုထဲမှာကာလ၃ပါးနောက်တစ်ခုထဲမှာမူလနှစ်ဖြာဟုတ်လားမူလနှစ်ဖြာအဲ့ဒါနေကဲနောက်တစ်ခုဝတ်၃ပါးတဲ့ဝတ်၃ပါးလေးရတော့နည်းနည်းအာဝတ်၃ပါးတော့သိရင်ကြည့်သေးရှင်း120မှာခင်ဆက်ရဝတ်၃ပါးဝတ်၃ပါးမှာကိလေသာဝုကမ္မဝုဝိပါကဝုဆိုကြည့်ပါဦ
းကိလေသာဝုကမ္မဝုဝိပါကဝု
ကိလေသာတွေဟာဝတ်တာဆိုလေပတ်ရှင်းလို့ခေါ်တယ်ကိလေသာတွေရှိရင်လေပတ်ဖို့အတွက်ဖြစ်နိုင်တယ်ကိလေသာဟာဝတ်တစ်ခုပဲအဲ့ဒီကိလေသာကိုအရင်ခံပြီးတော့မှကံဆိုတဲ့လောကီကုသိုလ်အကုသိုလ်29အဲ့ဒါကကမ္မဝုပေါ့အဲ့ဒီလိုကံနေလုံးမယ်ဆိုလို့ရှိရင်တဲ့ဝိပါကဆိုတဲ့အကျိုးတရားတွေပြန်ရလိမ့်မယ်ဟုတ်ပြီနော်ကိလေသာကိုအဲ့ဒါဝတ်၃ပါးလို့ခေါ်တယ်ဒါတဲ့ဆံဝဲအတွက်ဒီညပေးတဲ့တရွတ်စလုံးကဆံဝဲအတွက်ကြည့်ပါကိလေသာကိုကမ္မကိုဝိပါကကိုအဲ့ဒီမှာကိလေသာဝတ်ကိုအဝိဇ္ဇာရယ်တဏ္ဏရယ်ဥပါဒံရယ်ဟုတ်ပြီလား ကိလေသာဝတ်မှာပါရီပါလဲ
ဝိစာတဏဥပါဒံ
ဟုတ်ပြီအဲ့ဒါကိလေသာအဓိကအကြောင်းကြီးကြီးဖြစ်လေကမ္မဝတ်တော့သင်္ခါရနဲ့ကမ္မဘဝဘာကြောင့်လဲဒီမှာပြန်ကြည့်လိုက်သင်္ခါရဆိုတာမှာလောကီကုသိုလ်အကုသိုလ်29ကိုယူထားတာအတိတ်တုန်းကနော်ဟောဒီမှာကမ္မဘဝဒီကမ္မဘဝကလည်းလောကီကုသိုလ်အကုသိုလ်ကိုပဲပြန်ယူဟုတ်လား तू အတိတ်တုန်းကအကြောင်း तू ကပစ္စလုပန်အကြောင်းသူတို့ဟာနှစ်ခုစလုံးကကံထိုက်မဲ့ဟာတွေကြည့်ပဲသင်္ခါရကလည်းကံထိုက်တယ်ကံမဘဝကလည်းကံထိုက်တယ်ဆိုတော့နှစ်ခုစလုံးကကံမဝတ်တစ်ခုကိုယူရင်ကံနာကိုလည်းယူမယ်ဟုတ်ပြီနော်သင်္ခါရလိုယူလိုက်တာနဲ့ကံမဘဝကိုယူမယ်အတိတ်တုန်းကရောသင်္ခါရတစ်ခုတည်းရှိရဲ့လားမဟုတ်ဘူးအဲ့ဒီသင်္ခါရကကံမဘဝအနေနဲ့လောက်ခဲ့တာတွေကြည့်ပဲလေဟုတ်လားနာမည်လေးပဲကွာသွားတာဒါကြောင့်သင်္ခါရကိုယူရင်ကံမဘဝကိုယူမယ်အဝိဇ္ဇာဆိုတဲ့ကိလေသာကိုတစ်ခုကိုယူလို့ရှိရင်မလွဲမသွေတဏှာဥပါဒံယူမယ်။တခြားကြည့်မယ်နော်။အဝိဇ္ဇာကိုယူရင်တဏှာဥပါဒံသူကဝိမျက်ရှင်တူနေတယ်။ဝိရှင်းတူတယ်။ဝိရှင်းတူတာဖြစ်တဲ့အတွက်အဝိဇ္ဇာယူရင်တဏှာဥပါဒံယူမယ်။ကမ္မကမ္မဝတ်ထဲမှာသင်္ခါရကိုယူတာနဲ့ကမ္မဘဝကိုပါယူမယ်။တစ်ခုယူရင်နှစ်ခုစလုံးယူမယ်။ပုံဘက်ကလည်းတစ်ခုယူရင်သုံးခုစလုံးကိုယူလိုက်တော့မယ်။ဟုတ်ပြီလား။အဝိဇ္ဇာကိုယူရင်တဏှာဥပါဒံပါလာမယ်။ဘာကြောင့်လဲ။ကိလေသာဝတ်ခြင်းတူလို့မှတ်ဟုတ်ပြီနော်အဝိဇ္ဇာကိုယူရင်တဏှာဥပါဒံပါတယ်ဘာကြောင့်လဲကိလေသာဝတ်ခြင်းတူလို့သူတို့ကအဝိဇ္ဇာကလည်းကိလေသာဝတ်ပဲတဏှာကလည်းကိလေသာဝတ်ပဲဥပါဒံကလည်းကိလေသာဝတ်ပဲဥပါဒံကိုယူပြီဆိုရင်အဝိဇ္ဇာတဏှာတစ်ခါတည်းတွဲယူတော့ဟုတ်ပြီလားတစ်ခုကိုယူရင်အကုန်ယူမယ်နော်ဟောနောက်တစ်ခုသင်္ခါရကိုယူရင်ကမ္မဘဝကိုယူမယ်ကမ္မဘဝကိုယူလိုက်တာနဲ့သင်္ခါရကိုယူမှာပဲဟုတ်ပြီလားအော်ဒါဆိုရင်တို့ကလူတွေကသင်္ခါရသင်္ခါရနဲ့ပြောနေတာနော်သင်္ခါရကအတိတ်တုန်းကပဲအခုပစ္စုပန်ထဲမှာတို့ကကမ္မဘဝပဲရှိတာလို့အဲ့လိုပြောလို့မရဘူးတစ်ခုကိုယူရင်နှစ်ခုစလုံးယူမယ်ဟုတ်ပြီလားသင်္ခါရလို့ပြောလိုက်တာနဲ့ကမ္မဘဝကိုယူမယ်ဘာကြောင့်လဲကမ္မဝတ်ရှင်တူလို့ကမ္မဘဝကိုယူရင်သင်္ခါရကိုလည်းယူပြီးသားဖြစ်ရမယ်ဘာကြောင့်လဲကမ္မဝတ်ရှင်တူလို့တို့ကဝိမျက်ရှင်တူတယ်လို့ဒီလိုခေါ်တယ်ဝိပါကဝတ်မှာတော့အဲ့လိုမရှိတော့ဘူးဝိပါကဝတ်ဟာတစ်ခုတည်းပဲဝိညာဉ်နံယုတ်တလာယရဏဖတ်တာဝေဒနာဟုတ်ပြီနော်ဝိညာဉ်နံယုတ်တလာယရဏဖတ်တာဝေဒနာဟာဝိပါကဝအကျိုးတရားတွေအဲ့ဒီအကျိုးတရားတွေကိုအလုတ်လုတ်လို့မရဘူးလုတ်လို့လည်းတိတ်ဆင်မပြေဘူးအဲ့ဝိပါကဝဝိညာဉ်နံယုတ်တလာယရဏဖတ်တာဝေဒနာလေပတ်တတ်သောတရား၃ပါးကိုဖော်ပြခဲ့ပါဆိုရင်ဒါဝတ်ကိုပြောတာဝတ်လေတဲ့တို့တို့မြန်မာစကားနဲ့ရှင်းနေတာပဲနော်ဝတ်လေတဲ့ဝတ်လေတဲ့ဆိုအဲ့ဒီဟာကိုပြောတာကိလေသာနဲ့လှုပ်ထားတဲ့ကံနေရှိရင်အကျိုးတရားဆိုတာပြန်ရမယ်အဲ့ဒါကိုဝတ်လေတယ်လို့ပြောတာသူများကိုမျက်စိကန်းအောင်လှုပ်ထားလို့ငါအကြရင်လည်းမျက်စိကန်းသွားတယ်ဟောဝတ်လေတာဝတ်လေတာဆိုအဲ့ဒီလိုမဟုတ်ဘူးเนาะဒါတွေ့ဝိုက်ပြီးတော့ကောက်ယူလိုက်တာနားလေလွယ်အောင်လို့ပေါ့เนาะတကယ်တကယ်ကတော့သူတစ်ပါးကိုမျက်စိကန်းအောင်လှုပ်ခဲ့တဲ့အဝိဇ္ဇာတဏ္ဍအဝိဇ္ဇာဖုံးလွှမ်းထားတယ်เนาะတဏ္ဍဥပါဒံလှုပ်တယ်အဲ့ဒီတဏ္ဍဥပါဒံနေနဲ့ကံမဘဝသင်္ခါရဆိုတဲ့ကုတုအကုတုကံမဘဝတွေလှုပ်ထားတယ်အဲ့ဒီတူသောအကျိုးပေးအရာနောက်မှာကိုယ်လည်းမျက်စိပြန်ကန်းတာတွေပါဖြစ်မယ်မျက်စိမွဲတာတွေဒီလိုမျိုးတွေဖြစ်မယ်ဆိုလို့ရှိရင်ဝတ်လေတယ်ဆိုတာဘာဝတ်တွေလေတာလဲသူ့အလွယ်ငါပြန်ဖြစ်မယ်ဆိုတော့ဝတ်လေမယ်လို့ပြောတာမဟုတ်ဘူးအဲ့ဒါတူသောအကျိုးပေးကိုပြောတာနော်တူသောအကျိုးပေးကိုပြောတာအကုသိုလ်လို့လို့အကုသိုလ်ပြန်ဖြစ်တယ်ကုသိုလ်လို့ရင်ကုသိုလ်ပြန်ရအဲ့ဒါတူသောအကျိုးပေးဝတ်လေတယ်ဆိုတာကိလေသာတွေချိထားတယ်ကိလေသာတွေအရင်ခံတယ်ကံမဆိုတဲ့သင်္ခါရဘဝတွေပြုလုပ်ထားတယ်ဆိုလို့ရှိရင်ဝိပါကနောင်အကျိုးပေးဟာလာလိမ့်မယ်အဲ့ဒီဟာကိုပဲဝတ်လေတယ်လို့ခေါ်တယ်เนาะဝတ်၃ပါးဘာဝတ်တွေလဲဆိုကြည့်ပါဦးဝတ်၃ပါ
းကိလေသာဝုကမ္မဝုဝိပါကဝု
ကိလေသာဆိုတာပူပင်ရတယ်เนาะတဏ္ဍာအဝိဇ္ဇာမတိဘူးတဏ္ဍာဆိုတာလိုချင်တာဥပါဒံအကြည့်သွားတာလိုချင်တယ်တဏ္ဍာကလိုချင်တယ်တောင့်တဥပါဒံကကြောက်ကြလိုခြင်းကြောက်ကြရေးထားလိုက်လိုခြင်းကြောက်ကြဒီဇာနာမှာပဲကတ်ကြည့်လဲရရနော်လိုခြင်းကြောက်ကြလိုခြင်းကြောက်ကြဆိုတော့ဘာဝတ်လဲကိလေသာဝတ်ဟုတ်ပြီလားလိုခြင်းကြောက်ကြဆိုတော့ဘာဝတ်လဲ
ကိလေသာဝတ
်သင်္ခါရနဲ့ကံမဘဝကပြုတ်လောက်တာမဟုတ်ဘူးလားအကုသို့အကုသို့ပြုတ်လောက်တာမလားပြုတ်လောက်ကလိုခြင်းကြောက်ကြပြုလုကအဲ့လိုရေးလိုခြင်းကြောက်ကြပြုလုကကိုယ်ကိုတရားနဲ့ရေးလေရောက်ပါတယ်ကြိုက်တယ်လို့ဒါရေးဒါပေမဲ့အဲ့ဒီ၃ခုလုံးကိုဆက်ပြီးမှာပဲ လိုခြင်းကြောင့်ကြတာကိလေသာဝတ်ပြုလုပ်တာကကမ္မဝတ်ပြီးပြီလား
ပြီးပြီ
နော်လိုခြင်းကြောင့်ကြပြုလုပ်ကကဲပြုလုပ်ထားရင်အကျိုးရမယ်လား
ရမယ
်ဝိပါကဝတ်ရမယ်နော်ပြုလုပ်ထားတဲ့အတွက်ရမယ်ရတဲ့အခါမှာဝိညာဏံယုတ်တလာယရဏဖတ်တဝေဒနာဟာဘာတွေလဲဆိုလို့ရှင်ဒုက္ခသစ္စာတွေဟုတ်လားဟုတ်လားဒုက္ခသစ္စာတွေနော်ဒါကြောင့်ပိုင်ဆိုင်ရတာဒုက္ခပဲတဲ့လိုခြင်းကြောင့်ကြပြုလုပ်ကပိုင်ရဒုက္ခတာအဲ့ဒါဝတ်သုံးပါပြီးသွားတာပဲလိုခြင်းကြောင့်ကြပြုလုပ်ကပိုင်ရဒုက္ခတာပိုင်ရဒုက္ခတာကဝိပါကကိုကိုပိုင်ဆိုင်လိုက်တဲ့အကျိုးတရားဟာဒုက္ခသစ္စာပဲကဲအဲ့တော့ဒုက္ခသစ္စာဒီထဲမှာတော့မပါတော့ဘူးသူ့ကိုအရင်အရေးမကြီးတာမလို့ဆရာတော်ကြီးသစ္စာကိုဘယ်လိုဖွဲ့တာလဲဒီမှာသမုဒိယသစ္စာ
ဒုက္ခသစ္စာ
သမုဒိယသစ္စာ
ဒုက္ခသစ္စာ
ဒီနှစ်ခုတည်းပဲရှိနော်အတိတ်တုန်းကအဝိဇ္ဇာသင်္ခါရတွေနဲ့ပြုလုပ်ထားတာဘာသစ္စာ
သမုဒိယသစ္စာ
နောက်တစ်ခါတော့နော်အတိတ်တုန်းကအဝိဇ္ဇာသင်္ခါရတွေဒီမှာငါးပါးတည်းပြောမယ်ဆိုရင်အဝိဇ္ဇာသင်္ခါရကိုယူထားတဲ့အဝိဇ္ဇာယူရင်ဒီမှာတဏှာဥပါဒေကံမဘဝယူထားတယ်ဟုတ်လားသင်္ခါရကိုယူမယ်ဆိုတော့ဟောတော့ဘာတဏှာဥပါဒေကိုယူထားတယ်သင်္ခါရကိုယူတော့ကံမဘဝကိုယူထားလိုက်အဲ့ဒါသူတို့၅ခုပါမခွဲတော့ဘူး။နော်။အဝိဇ္ဇာ၊သင်္ခါရ၊တဏှာ၊ဥပါဒာ၊ကမ္မဘဝတွေပြုတ်လုထားတာဒီဘဝမှာကမ္မဘဝပဲကောက်မယ်နော်။ကမ္မဘဝတွေပြုတ်လုထားတာဟာဘာသစ္စာလဲ
။သမုဒိယသစ္စာ
။အကြောင်းနေတိတ်အကြောင်းဟုတ်လား။အတိတ်အကြောင်းသမုဒိယသစ္စာ။အဲ့ဒီသမုဒိယသစ္စာကြောင့်ရထားတဲ့ဝိညာဉ်ဏ်ယုတ်တလာရဏဖတ်တဝေဒနာက
ဒုက္ခသစ္စာ
။ပစ္စုပန်အကျိုးနော်။ဒုက္ခသစ္စာ။ဟောဒီမှာအဲ့ဒီဝေဒနာနဲ့တဏှာဥပါဒံကမ္မဘဝကိုရောက်သွားတဲ့အခါကျတော့သမုဒိယပြန်ဖြစ်သွားတယ်။ပစ္စုပန်လုတ်တဲ့အကြောင်းเนาะပစ္စုပန်အကြောင်းတက်သွား။တစ္ဆာအနေနဲ့
သမုဒိယတစ္ဆာ
ကာလအနေနဲ့ယခုဖြစ်စေပစ္စုပန်ကာလ။ဟော။ဘာလို့ရှိလဲ?တဏှာ
ဥပါဒံကမ္မဘဝ။
တဏှာနဲ့ဥပါဒံကိုယူလိုက်တဲ့အတွက်အဝိ
ဇ္ဇာ
ပါသွားတယ်เนาะ။သင်္ခါရကိုယူလိုက်တဲ့ကမ္မဘဝကိုယူလိုက်တဲ့အတွက
်သင်္ခါရ
တင်းနေသုံးနေတာသူတို့၅ခုပါတစ်ခုကိုယူရင်ကျန်တဲ့ဟာတွေပါလာတဲ့သဘောမှာရှိတဲ့အတွက်ဆိုလို့ချင်းဒါအဓိကဆိုလို့ချင်းတာဒါဟာတမ္မုဒိယတစ္ဆာပစ္စုပန်အကြောင်းအနာဂတ်မှာအကျိုးဖြစ်သွားတဲ့အခါကျတော့ဒုက္ခတစ္ဆာတစ္ဆာကိုပြန်ဖွဲ့ကြည့်လိုက်ရင်ကြည့်ကြည့်လိုက်ဘာမှန်းပါလဲပရိစ္ဆေသမုပ္ပါဒ်ထဲမှာပါပါလေမကနဲ့နေတော့တာပါလား
မ
ပါဘူးမပါဘူးလေဒုက္ခနဲ့တမ္မုဒိယလည်းပါရင်ဒါဖြူရမယ့်တရားမဟုတ်ဘူးလား
ဟုတ်ပါပဲ
အေးလေအဲ့ဟာအဖြူမခံနိုင်ဘူးလေဘာလို့ဖြူသွားမလဲလာမရရနော်ဒါတွေကဖြူသွားမဲ့တရားဒီပိဿအယူဖြတ်ပြရမယ်လို့ပြောတာပေါ့တရားတွေဟာဒါတွေကကိုယ်တန်တန်မှာမရှိရှိဖို့မလိုတော့တရားတွေဘယ်ဟာမှရှိဖို့မလိုဘူးအားလုံးကင်းသွားရင်ချုပ်ငိမ့်တဲ့နိဗ္ဗာန်ပိဿသမုပ္ပါဒ်လို့ပြောလိုက်ကြတယ်ဒီထဲမှာမတ်မပါဘူးဖိုးမပါဘူးလောကုတ္တရာနဲ့ပတ်သက်တာဘာမှမပါဘူးနိဗ္ဗာန်မပါဘူးမတ်ကတစ္ဆာမပါဘူးနိရောဓတစ္ဆာမပါဘူးတစ္ဆာနှစ်ခုပဲရှိတယ်ဒုက္ခတစ္ဆာရှိတယ်သမုဒိယတစ္ဆာရှိတယ်ဒါကသမုဒိယကြောင့်ဒုက္ခဖြစ်အဲ့ဒါဒီဒုက္ခကြောင့်တခါသမုဒိယပြန်ဖြစ်သမုဒိယတွေပြန်လွတ်တဲ့အခါကျတော့ဒုက္ခပြန်ဖြစ်ဒုက္ခကြောင့်သမုဒိယပြန်ဖြစ်ဒီအတိုင်းပဲသွားနေတယ်တန်တရားတန်တရားမှာဒီအတိုင်းပဲလည်နေကြတယ်ဟုတ်ပြီနော်ဒါဆိုရင်တစ္ဆာနှစ်ခုသဘောပေါက်လားပါတယ်လေသမုဒိယတစ္ဆာဒုက္ခတစ္ဆာနှစ်ခုတည်းပဲရှိတယ်တစ္ဆာနှစ်ခုကဘာနဲ့ပါလဲ
သမုဒိယတစ္ဆာနဲ့ဒုက္ခတစ္ဆာ
ဟုတ်ပြီအဲကြောင့်ပူပင်ကြောင့်ကြပြုလုပ်ကပိုင်ရာဒုက္ခတာဒုက္ခသစ္စာဟာအဲလိုခြင်းကြောင့်ကြเนาะလိုခြင်းကြောင့်ကြပြုလုပ်ကပိုင်ရာဒုက္ခတာလိုခြင်းကြောင့်ကြတာက
ကိလေသာ
ဝတ်ပြုလုပ်တာက
ကမ္
မဝတ်ပိုင်ရာဒုက္ခတာ
ဝိပါက
ဝတ်โอเคဟုတ်ပြီအောက်ဆုံးမှာရှင်းရ20တဲ့တိမတ်ဖွယ်အပြား20ပါပြား20ပါအလုံးက10ပါဘာကြောင့်အပြား20ပါလို့ရေးတယ်လဲရှားချေလိုက်သေးတယ်ဆရာတော်ကြီးတို့ရေးထားတာမပါဘူးเนาะပြောပြမယ်တို့လောက်ခဲ့တဲ့တင်းကြိုဘာသာတီကာဆရာတော်ဘုရားကြီးကသူ့ရဲ့အရှေပြုတင်းကြိုဘာသာတီကာထဲမှာမပါတော့ရှေပြုတင်းကြိုဆိုတဲ့အထဲမှာဤနေရာ၌ရှင်းရာဟုအများသောအဖြစ်အ내ပြန်ကြဤအတိတ်ပဲမထင်ရှားပေတို့ကြောင့်အပြားဟုသာသတ်မှတ်တင် ကွဲပြားပုံအပြားအပြင်အတိတ်တုန်းကအပြားပေါင်းဘယ်လောက်ရှိခဲ့တယ်စစ်စုပ်ပံမှာဘယ်နှပါးပြားနေတယ်ဒါကအေးအဲ့လိုဟုတ်ကြောင့်ရှင်းရတယ်အဲ့ဒါဆိုပြောကြည့်လိုက်မယ်တို့ကအပြားအပြားဆိုတာလေးကစပြီးတော့ဝေဒနာဗေဒကစကင်ကလေးကဟုတ်လားဘူမိဗေဒစကင်ကလေးအပြားတွေကိုတွေ့လာပြီရှင်းရဆိုအခုစဉ်းစားကြည့်ရှင်းရဆိုပါရှင်းလင်းရမယ့်အရာတွေလားဟုတ်သေးဘူးเนาะအရှင်းအရာအရှင်းအရာဆိုတော့လည်းပဲဒီဟာကြီးကအရှင်းအရာအနေနဲ့တန်အရှင်းအရာ၅ပါးဟုတ်မှာအတိတ်အကြောင်းအရှင်းအရာ၅ပါးပြီးတော့အတူတူအရှင်းအရာဆိုတဲ့မြန်မာစကားဟာမထင်ရှားပါဘူးတဲ့ဆရာတော်ပြရားဒါကိုအနက်ပြန်တာတော့မကြိုက်ဘူးဒါကြောင့်အပြားအားဖြင့်လို့သာဒီ night ဘာသာပြန်လိုက်ဒီ night အနက်ပေးလိုက်ဒီဘာသာတိကဆိုပြရားအဲ့လိုဖွင့်ခဲ့လိုက်တာနော်ရှင်းအရာဆိုတာမထင်ရှားပါဘူးတဲ့အဲ့တော့ရှင်းအရာကိုလည်းထည့်လိုက်မယ်အပြားကိုလည်းထည့်လိုက်မယ်ဆိုတော့တို့ကမလွတ်တော့ဘူးပေါ့ဟုတ်လားဘယ်ဘက်ကမှမလွတ်တော့ဘူးကဲအတိတ်အကြောင်းအပြားငါပါဒါတော့ဆရာတော်ကြီးရဲ့ဥစ္စာလေးကိုပဲယူလိုက်တယ်။အော်အောက်မှာဆရာအပြားလေးတော့မထည့်နိုင်ဘူးလုံးကုန်ဘူး။နော်။ကဲအတိတ်အကြောင်းနဲ့အတိတ်အကြောင်းမှာပါလဲ။အဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံကမ္မဘဝ။အဲ့ဒီမှာပစ္စုပန်အကြောင်းကိုလည်းပြန်ကြည့်လိုက်။တဏ္ဍာတဏ္ဍာဥပါဒံကမ္မဘဝအဝိဇ္ဇာသင်္ခါရအပေါ်ကဟာနဲ့တူတူပဲမဟုတ်လား
ဟုတ်ပါတယ်
ဘာကြောင့်အဲ့ဒီလိုတပြုံနဲ့တပြုံနဲ့ယူထားရတယ်လဲလို့မေးလာရင်တဲ့ပါသာတိကဆရာတော်ကြီးကခုနဆရာရှင်းပြခဲ့တဲ့အတိုင်းပဲအဝိဇ္ဇာကိုယူမယ်ဆိုလို့ရှိရင်တဏ္ဍာဥပါဒံကိုကိလေသာဝှရှင်းတူတော့ကြောင့်မဖြစ်မနေယူရမည်ဟုတ်ပြီနော်သင်္ခါရကိုယူရင်ကမ္မဘဝကိုကိလေသာကမ္မဝတ်ကမ္မဝတ်တူညီတော့ကြောင့်မဖြစ်မနေယူရမည်အဝိဇ္ဇာကိုယူရင်တဏ္ဍာဥပါဒံကိုကိလေသာဝတ်ဖြစ်တော့ကြောင့်မဖြစ်မနေယူရမည်ဒါကြောင့်သူကငါးခုသို့တော့အတိတ်အကြောင်းလို့ပြောလိုက်တဲ့အတွက်အဝိဇ္ဇာဥဆောင်ထားတယ်ပုပ္ပန္တဆက်เนาะဒါအဲမှာတတိယခုပစ္စုပန်အကြောင်းဆိုတော့တဏ္ဍာကဥဆောင်သွားပြီဖြစ်တဲ့အတွက်တဏ္ဍာဥပါဒံကမ္မဘဝတဏ္ဍာဥပါဒံကမ္မဘဝအဝိဇ္ဇာသင်္ခါရသူတို့ကိုအဝိဇ္ဇာနဲ့သင်္ခါရကိုနောက်မှာထားလိုက်တယ်ရှေ့အထက်မှာကျတော့အဝိဇ္ဇာနဲ့သင်္ခါရကိုရှေ့မှာထားလိုက်တယ်ဥဆောင်တဲ့သူချင်းမတူဘူးလေတဏ္ဍာဥဆောင်တယ်ဆိုရင်တဏ္ဍာဥပါဒံကမ္မဘဝအဝိဇ္ဇာဥဆောင်တဲ့ခါကျတော့အဝိဇ္ဇာသင်္ခါရသူ့ကိုရှေ့သွန်းထားပြီးလိုက်ဟုတ်ပြီနော်ကဲအဲ့ဆိုလို့ရှင်အတိတ်အကြောင်းအရှင်းရ၅ပါးဒါကြီးနဲ့ပြောမယ်ဆိုရင်အတိတ်အကြောင်းအရှင်းရ၅ပါးသို့မဟုတ်ရင်အတိတ်အကြောင်းအပြား၅ပါးကဲဆိုကြည့်ပါဦးအဝိဇ္ဇာ
အဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံကမ္မဘဝ
ဟုတ်ပြီအဲ့ဒီအတိတ်အကြောင်းတွေအကြောင်းရရှိလာမယ်ပစ္စုပ္ပန်အကျိုး
ဝိညာဉ
်ဝိညာဉ်ယုတ်တလာယရနာဖတ်တာဝေရနာ
ပစ္စုပန်မှာလုံနေမဲ့အကြောင
်းတဏှာဥပါဒံကမ္မဘဝအဝိစာသင်္ခါရ
နာဂတ်မှာရရှိမဲ့အကျို
းဝိညာဉ်ယုတ်တလာယရနာဖတ်တာဝေရနာ
ကဲဆရာတော်ရဲ့ဇဝိုင်းလေးကိုပူဇော်ပါဦးမယ်ဒီမှာအတိတ်အကြောင်းချင်းရာ
မာပ
ါဝိဇ္ဇာ
ဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံကမ္မဘဝ
ရာကမ္မဘဝပဲဆိုမယ်နော်တို့ကကမ္မဘဝပဲဆိုမယ်ပြီးမှလမိုင်းလေလောက်တော့ရနေတာပြန်ဆိုကြည့်ဦးအတိတ်အကြောင်းချင်းရာ၅ပ
ါဝိဇ္ဇာသင်္ခါရတဏ္ဍာဥပါဒံကမ္မဘဝ
ပစ္စုပန်အကျိုးအရှင်းရာ၅ပ
ါဝိညာဏယုတ်တလာယတနာဖတ်တာဝေဒနာ
ပစ္စုပန်အကျောင်းအရှင်းရာ၅ပ
ါတဏ္ဍာဥပါဒံကမ္မဘဝအဝိစာသင်္ခါရ
အနာဂတ်အကျိုးအရှင်းရာ၅ပ
ါဝိညာဏယုတ်တလာယတနာဖတ်တာဝေဒနာ
ကုန်လို့ဒီဆရာကြီးဟုတ်လားဆရာကြီးပြီးသွားပြီဟုတ်လားအေးအကျောင်းခြေပိုင်းနေတင်လာခဲ့တာသူ့အတွက်တို့လေးလိုက်တကယ်ဆရာပြောခြေပိုင်းကိုတေချာတင်လို့ရှိရင်ဒါကြီးကခဏလေး5မိနစ်လောက်လေးရှင်းပြလိုက်ပြီးသွားတယ်အဲ့ဒီမှာဆရာတော်ကြီးကအထူးအပြင်ပါလုပ်ထားပြီလဲဆိုလို့ရှိရင်ဝေဒနာနဲ့တဏှာကြားမှာတန်တရာရဲ့ပရိစ္ဆသမုပ္ပါဒ်ပေါ့နော်ပရိစ္ဆသမုပ္ပါဒ်ဆိုတဲ့တန်တရာတူတူပဲတန်တရာရဲ့ထွက်ရက်လန်းလို့ဒီလိုထွက်လန်းကိုပြလာတယ်ဘိုးကလည်းပြန်ပြီးတော့မှတန်တရာရဲ့ပတ်လန်းတဲ့ဒီလိုပတ်လန်းထဲကိုလိုက်ရှင်းရင်ပတ်လန်းထဲကိုလိုက်ပေါ့ဟုတ်လားထွက်လန်းထဲကိုလိုက်ရှင်းရင်ထွက်လန်းထဲကိုလိုက်ပေါ့ကိုလုတ်သဘောပေါက်နေပြီပဲ။ဘာကြောင့်ထွက်သွားတယ်။ဘာကြောင့်ပတ်သွားတယ်။ကဲအဲ့ဒါဆိုရင်ဟိုဘက်မှာဆရာတော်ကြီးရဲ့ဇယားဟာဆရာတော်ကြီးဇယားဒီမှာကြည့်ကြမှာမလို့တော့နော်။ဟောကဒီညတော်မောင်ရော။ကဲဆိုလို့ရှိရင်ဆရာလှုပ်ထားတဲ့ဇယားကလေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်အင်္ဂါ12ပါးကိုဘူတီတယ်။အင်္ဂါ12ပါးထဲမှာ3ပါးအဆက်ကိုထည့်ထားပေးတယ်။ အဲ့ဒီအင်္ဂါ12ပါးကို၄ခုနဲ့ဝေဖန်မယ်ဆိုလို့ရှိရင်အလွာ၄ခုဆိုပြီးတော့မှအတိတ်အကြောင်းပစ္စုပန်အကျိုးပစ္စုပန်အကြောင်းအနာဂတ်အကျိုးအဲ့ဒီအလွာ၄ခုပြီးတော့မှ၃ခုနဲ့ဝေဖန်မယ်ကာလ၃ပါးနှစ်ခုနဲ့ဝေဖန်မယ်ဆိုရင်မူလနှစ်ဖြာမူလနှစ်ဖြာရဲ့အဓိပ္ပာယ်လေးတို့မိမယ်အဝိဇ္ဇာမူလကတဏ္ဍာမူလကပုပ္ပန္တရသပရန္တသဟုတ်ပြီနော်အဲ့ဒီပြီးတော့အောက်မှာဝတ်3ပါး3ပါးဝတ်3ပါးဆိုတာရှိတယ်ဝတ်3ပါးပြီးရင်ချင်းရ20ချင်းရ20ဆိုတာရှိတယ်ဟုတ်ပြီလားဒီဘက်မှာဆရာတော်ဘုရားကြီးတို့ရေးပေးထားတဲ့လင်္ကာတို့ဆိုခဲ့တဲ့ဟာကြည့်မယ်မူလနှစ်ဖြာသိပြီနော်အဝိဇ္ဇာနဲ့တဏ္ဍာဟုတ်ပြီပြောရင်တော့ဒါပဲပြောမယ်လေဟုတ်လားမူလနှစ်ဖြာဆိုရင်အဝိဇ္ဇာနဲ့
တဏ္ဍာ
သစ္စာနှစ်ခု
သမုဒယ
သစ္စာဒုက္ခသစ္စာ၄ခုအလွာ
တ
ေချာတေချောင်းတလွာပစ္စုပန်အကျိုးတလွာပစ္စုပန်အကျောင်းတလွာနာဂတ်အကျိုးတလွာရမလားဒီဇာတ်ကြီးထဲမှာတွေ့လားဟုတ်ပြီကိုစားရောလေးပုံကုန်ကြည့်မယ်နံပါတ်1ထဲမှာအတိတ်အကျောင်းတလွာရှိတယ်နော်ဟိုဟိုအောက်ဆုံးသားလေးမှာကဲကြည့်မယ်ဒါဆိုလို့ချင်း၄ခုအလွာကိုတစ်ခေါက်လောက်ပြန်ပူဇော်ပါဦး
အတိတ်အကြောင်းတလွာပစ္စုပန်အကျိုးတလွာပစ္စုပန်အကြောင်းတလွာအနာဂတ်အကျိုးတလွာ
ဟုတ်ပြီ၄ခုအလွာအင်္ဂါ12ပါးကိုပူဇော်ကြည့်ပါဦ
းအဝိဇ္ဇာတိခာရဝိညာဏယုတ်တာယတနာဖတ်တာဝေဒနာတဏ္ဍာဥပါဒံကမ္မဘဝစာတိ
သရမရဏသရမရဏကိုတွဲဆိုနော်သာတိသရမရဏဟောအင်္ဂါ12ပါးတရားကိုများနေတရားကိုတွေကတော့ထုတ်ပြီးခဲ့တဲ့3ရက်4ရက်လောက်5ရက်လောက်သွားထားတာပဲဝိဇ္ဇာဆိုတဲ့တရားကိုအဲ့ဒီတရားကိုများနေမှာယောဂီတွေမပိုင်တော့တာပေါ့တရားကိုများနေတစ်လုံးမှမပိုင်တော့တာပဲကြံတဲ့ဟာတွေတော့သူ့အနေနဲ့သူသဘောပေါက်တယ်နော်တရားကိုများနေအင်္ဂါ12ပါးရဲ့တရားကိုတွေဝိဇ္ဇာဆိုဒီမှာမတိမှုကိုခေါ်ပါသည်မြောက်လေအလောင်းနဲ့ဟုတ်လားရတဲ့တလောက်တော့ရတာပေါ့သူတော့မပြည့်စုံလေပြထားတော့အဲ့ဒါတင်နမ်းမှာမဟုတ်တာတရားစခန်းမှာဒီလောက်ပဲတင်ပြီးနေမှာပေါ့ကျ3ပါးအဆက်တရားကိုများနေအောင်နားလဲရနော်သူတို့ရဲ့တရားကိုတွေကိုနားလဲရမယ်တဲ့ပြီးလို့ချင်း3ပါးအဆက
်
သင်္ခါရနဲ့ဝိညာဉ်မှာသက်သက
်
ဝေဒနာနဲ့တဏှာမှာသက်သက
်
ကမ္မဘဝနဲ့စာတိမှာသက်သက်3ပါးအဆက်နှစ်ရမူလခုနဝိဇာနဲ့တဏှာပုပ္ပန္တအပရန္တနော်ပုပ္ပန္တပြန်နှစ်ရက်မူလာဝတ်သုံးဝကိလေသာဝကမ္မဝဝိပါကဝကာလသုံးဖြာ
လူလေ
းတော့အတိတ်ကာလဟုတ်ပြီအတိတ်ပစ္စုပန်အနာဂတ်ဟုတ်ပါတယ်ပြီးပါပြီလေအဲ့ဒါဆိုနော်ကဲကဲလို့အောင်လို့အောင်ကာလသုံးပါးလေးလို့အောင
်အတိတ်ပစ္စုပန်အနာဂတ
်ပြီးပါတော့ချင်းရ20ချင်းရ20မရသေးရင်တော့ကြောပြန်ကြည့
်အတိတ
်အတိတ်အကြောင်းချင်းရ5ပါး
ပစ္စုပန်ဖြစ်တာတဏှာဥပါဒံကမ္မဘဝပစ္စုပန်အကျိုးအချင်းရ5ပါးဝိညာဏံယုတ်တလာယတနာဖတ်တာဝေဒနာပစ္စုပန်အကျောင်းအချင်းရ5ပါးတဏှာဥပါဒံကမ္မဘဝဝိဇ္ဇာသင်္ခါရအနာဂတ်အကျိုးချင်းရာမှာပါဝိညာဏံယုတ်တလယတနာဖတ်တာဝေဒနာ
ကဲချင်းရာ20ဤရှိတွယ်ကိုအလွယ်ကြက်မှတ်သိစေအပ်သည်တန်တရာမှပြကြအဲ့ဒီမှာအလွယ်ကြက်မှတ်ဆိုတော့ကလွယ်ပါတယ်သိစေအပ်တယ်ဆိုတာမလွယ်ပါဘူးเนาะသိစေအပ်တယ်ဆိုတာမလွယ်ပါဘူးကဲအဲ့တော့အောက်ကဟာလေးဆက်ဖတ်ကြသူဝိဇ္ဇာနဲ့
ဝိဇ္ဇာနိတနာယိကံဥပါဒံကံကြောင့်ယုံနံပေါ်အပင်မမျိုးမျိုးမအပင်အမြင်မပြတ်ဆက်ဆက်တိဟံကံကြောင့်နံယုတ်နံယုတ်ကြောင့်ကံအဖန်ဖန်ဖြစ်ပြန်ဤအလျောယမတကြသတိများကသင်္ชาပြုပြင်စီရင်ဖန်ဆင်းအကြောင်းရင်းကြောင့်လူနဲ့များစွာတတဝါတို့ဖြစ်လာရမှုမဟုတ်ဘူးဉာဏ်ဖြင့်ရှု၏ညော
ကဲအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့သူတို့တွေအရင်ကံထားတဲ့ဆိုရင်ကံနေဖြစ်မယ်ကံမဘဝကံကြောင့်ယုတ်နံနေရတယ်ဟုတ်ပြီနော်အပင်ရှိထားရင်အပင်ကနေမျိုးဆိုပြန်ရ မျိုးကနေအပင်သူတို့ချင်းကအစင်အဆက်ကိုမပြတ်တော့အပင်ကနေမျိုးထုတ်လုပ်ပေးလိုက်လေအဲ့ဒီမျိုးစီကနေတစ်ခါပြန်ပြီးတော့အပင်တွေပေါက်လာလိုက်ဟောအဲ့ဒီအပင်ကြီးကတစ်ခါပြန်ပြီးမျိုးတွေထုတ်လုပ်ပေးလိုက်အပင်မှမျိုးမျိုးမှအပင်အမြင့်မပြတ်ဆက်ဆက်တိဟန်တဲ့ကံကြောင့်ပဲနံရုပ်တွေဖြစ်တယ်ဒီနံရုပ်တွေအကြောင်းပြုပြောပဲကံတွေထက်လုံတယ်ကံကြောင့်နံရုပ်နံရုပ်ကြောင့်ကံအဖန်ဖန်ဖြစ်ပြန်နည်းလေရောအဲ့ဒီမှာမြတ်မာတကြထာဝရဖရာတွေဖန်ဆင်းရှင်တွေသူတို့တွေဖန်ဆင်းပေးထားတာမဟုတ်ဘူးဆိုတာကိုကိုညံနဲ့ကိုပြိဿသူဘပတ်ကြီးကိုသိရင်ပြီးပါတယ်တဲ့မျှော်လို့ရပါတယ်တဲ့เนาะအဲ့တော့ပြိဿသူဘပတ်ကိုသိလို့ရှင်တတရဒိဋ္ဌိကျုပ်သွားတယ်ဘာကြောင့်လဲအကြောင်းတရားတွေမกินဘူးဆိုတော့သိလိုက်တဲ့အတွက်တတရဒိဋ္ဌိဆိုတဲ့အယူမြဲတယ်ဆိုတဲ့နောင်လဲငါပဲအခုလို့ရင်လဲငါပဲနောင်ကြရင်လဲငါပဲအဲ့လိုကိုယ့်ရဲ့လက်ပြဝိညာဉ်ကလေးကခန္ဓာပြောင်းပြီးတော့ပဲစံသွားတယ်ဒီခန္ဓာအဟောင်းကိုထားခဲ့တယ်ဆိုတော့အဲ့ဒီဟာတွေအဲ့ဒီတတရဒိဋ္ဌိပြုတ်သွားလိမ့်မယ်ဟုတ်ပြီနော်အကြောင်းမကင်းဘူးဆိုတော့အသာလေးသဘောပေါက်နေနောက်ပြီးတော့အကျိုးတရားတွေဖြစ်လာလိမ့်အောင်မယ်ဆိုတာကိုသဘောဝိပါကဝတ်ကိုသဘောပေါက်လိုက်တာနဲ့ပဲအုတ်စေတာဒိဋ္ဌိဆိုတော့တန်တရားကိုပြတ်တယ်ဒီဘဝပြင်ပြီးတာပဲကုသိုလ်ဆိုလည်းမရှိဘူးအကုသိုလ်ဆိုလည်းမရှိဘူးဒီဘဝပြင်တော့ပြီးတာပဲနောင်ဆိုတာတကယ်လည်းဟုတ်တာမဟုတ်တကယ်လည်းမြင်ရတာမဟုတ်ပဲနဲ့ချောက်ပြောနေတာဆိုတော့အဲ့ဒီအုတ်စေတာဒိဋ္ဌိအပြတ်အစဲအယူဝါဒကိုလည်းပရိသတ်သမုပ္ပါဒ်ကိုနားလည်လို့ရှိရင်အဲ့ဒီဒိဋ္ဌိကိုလည်းဖြတ်စည်းပြစ်နိုင်ပါလိမ့်မယ်။ဟုတ်ပြီနော်။ဒါဆိုလို့ရှိရင်ပရိသတ်သမုပ္ပါဒ်ကံတာပြီးသွားပြီ။မနှက်ဖန်စက်နေကောင်းရင်ပေါ့။ညာကျော်ဘယ်လိုလာအောင်မှမသိဘူး။နေမကောင်းရင်ဖုံးကြိုဆက်မယ်နော်။သင်တန်းနားမယ်လို့ဖုံးမဆက်ဘူးဆိုရင်သင်တန်းဖြစ်မယ်ပဋ္ဌာန်းစမယ်။ဟုတ်ပြီလား။ပရိသတ်သမုပ္ပါဒ်ကတော့ပြီးသွားပြီ
။Yeah.